ရခိုင်ပြည်နယ်အမ်းမြုံနယ်ကတလက်ချောင်းကျေးရွာအုပ်စုအတွင်းကိုကုန်းလမ်းကြောင်းအတိုင်းဆန်တင်သွင်းယူတာတွေကိုလမ်းမှာရှိတဲ့စစ်ကောင်စီစစ်ဆေးရေးဂိတ်တွေကဒီလဇန်နဝါရီ3ရက်နေ့ကလေးကကန့်တတ်ထားတယ်လို့အန်ဒေတာကန်လူမှုတက်ကြွလှုပ်ရှားသူတူက VOA ကိုပြောပါတယ်
ဟုတ်တယ်ဗျာကျွန်တော်တည်းအမျိုးနဲ့ဒလန်အုပ်စုထင်းမှာပေါ့နော်အဲဒီဒလန်အုပ်စုထင်းမှာအာဒီအဖေရောကကြူပန်ဖက်ကနေပြီးတော့အလှိုင်းကောတွေရှိတယ်ပေါ့နော်အဲဒီဒလန်ဒလန်အုပ်စုကိုတွားတဲ့လှိုင်းကောတွေရှိတယ်အဲဒီလှိုင်းကောပေါ်မှာဒလဆန်လေးတွေအချံတွေရှိတွေတူခန်းပိုက်ထားတယ်ပေါ့နော်အဲဒီပိုက်ထားတာကဇန်နဝါရီ3ရက်နေ့ကတည်းကပိုက်ထားတယ်ပေါ့နော်အနောက်တစ်ခုကတည်းကန်ဆောင်ကြီးပေါ့ရေကောက်ဆုံးကကန်ဆောင်ကြီးပဲကနေပြီးရေကတော့လှိုင်းကျက်လေဟင်းလေပေါ့နော်လှိုင်းချွတ်တဲ့ကျက်လေဟင်းလေအဲ့ဒီကျက်လေပေါ်မှာဆန်တွေတည်ယူမယ်ဆုံးလုံးခါကေအဲ့ဒီဒလဲအောင်ကျူကအောက်ချောင်းမှုစီမှာထောက်ခွန်ရှင်းယူရတယ်ပေါ့နော်အဲ့ဒီထောက်ခွန်ရှင်းနဲ့မရဆန်နှိုက်ပိုင်ပေါ့နှိုက်တော့တပိုင်းတပိုင်းနှိုက်ပိုင်ကြည့်တည်ယူခွန်ရှိတယ်ပေါ့နော်အဲ့ဒီတည်ယူခွန်ရှိတာကကကြူကိုင်းမှာကကြူကိုင်းတထောပေါ်မှာတိုက်စီရဲတွေယူနေတဲ့ရစ်ခမ်းမှနေပြီးခဲ့ထောက်ခံချက်တွေကိုပြရတယ်ပေါ့နော်ရေမတည်ယူရတယ်ပေါ့
တောင်ပေါ်ဒေသတစ်ခုဖြစ်တဲ့တလဲချောင်းကြီးရွာအုပ်စုမှာလူဦးရေ1000ကျော်လောက်နေထိုင်ကြတာဖြစ်ပြီးတစ်ခုတ်ဝါခုတ်နဲ့တောင်ယာဆိုင်ခင်းလုပ်ငန်းတွေနဲ့အတံမိုးဝမ်းကြောင်းနေသူတွေလည်းဖြစ်ပြီးစားဝတ်နေရေးအတွက်ဆန်တွေကိုတော့တခြားမြို့နယ်တွေကအ धिक ဝယ်ယူတင်သွင်းနေရတယ်လို့လည်းအန်ဒေသခံတဦးကပြောပါတယ်
တလဲချောင်းမှာကဆန်ထွက်တယ်ဆိုတာဆန်စပေါ်တွေထွက်တယ်ဆိုတာလုံလောက်တဲ့ရေအုပ်စုမှာလုံလောက်တဲ့ဆန်စပေါ်တွေမထွက်ဘူးဘယ်နဲ့တူကအ धिक တောင်ပေါ်မြို့ဖြိုက်တယ်တောင်ပေါ်ကြီးရွာတွေဖြိုက်တယ်ဘယ်နဲ့ဆောင်ပြတဲ့ဘက်ကလေတွေကအများကြီးမရှိဘူးပေါ့နော်လူတွေက1000ကျော်နေထိုင်တဲ့နေရာမှာလူတွေ1000လောက်ပဲရှောင်းသွားနေပုံလုံးလောက်တဲ့စိုက်ပျိုးရေးအပိုင်းပဲရှိတယ်ပေါ့။ဒါနဲ့လူတွေချိုးဆောင်ကျော်လောက်ကဒီတလဲချောင်းရဲ့အပြန်ဖက်မှာဝီယူရတယ်ပေါ့အတေကတည်းကလို့ကကြူကန်လို့ကန်ထုံးကြီးလို့အဲ့ဒီနေရာမှာပဲတွားပြီးဝီယူရတာရှိတယ်
တောင်ယာလုပ်ငန်းကထွက်လာတဲ့သီးနှံတွေကိုရောင်းချပြီးရရှိလာတဲ့ငွေနဲ့ဆန်နဲ့တခြားလူသုံးကုန်ပစ္စည်းတွေကိုဝယ်ယူနေရတဲ့သူတွေကိုအခုလိုကန့်တက်လိုက်တာကြောင့်ဒေသခံတွေအတွက်စားဝတ်နေရေးအခက်အခဲကြုံတွေ့နေရတယ်လို့လည်းဒလက်ချောင်းကြီးရွာအုပ်စုအလဲချောင်းကြီးရွာသားတဦးကပြောပါတယ
်။အများအပြားအခုရဒီတောင်ဝါလုံးဆောင်နေရတယ်ပြက်ဝါခုတ်ကြပြီးရဒီဟိုပြင်းခင်းနေစက်ကြတာပေါ့ကွာ။အဲ့ဒါနဲ့ပဲကျွန်တော်တို့ကဒီမိုးဝပိမိုးဝပိဆိုတော့ကျွန်တော်တို့ကဒီဒီရတဲ့ဆင်းသင်းနေလေးကိုရောင်းပြီးဒီမိုးစာဝယ်ဖို့ကဏ္ဍလေးတွေရှိကြပါလေကျောင်းတော်မှာ။ဒီအဲ့ဒါတွေကိုကြအမြောင်မြတ်တင်လို့မရပါဘူး။အခက်အခဲရှိပါတယ်။အခက်အခဲမှာတော့အကုန်ကြီးရဒီအစွဲရတောင်ကြီးကတော့အင်မတန်အခက်အခဲရှိပါတယ်။တော်လာလုံးသွားတာတော့အကုန်ကြီးမလုံးဆုံးဘူးလို့ဆိုလို့ရပါဘူး။
အဲ့ဒီဒလက်ချောင်းကြီးဟာအုပ်စုဘက်တွေမှာပြီးခဲ့တဲ့နှစ်တွေကလည်းရခိုင်လက်နက်ကင်အေအေနဲ့တမတော်တို့အကြတိုက်ပွဲတွေအတွင်းဒေသခံတွေရဲ့စားနပ်ရိက္ခာတည်ယူခွင့်တွေကန့်သတ်ခံခဲ့ရတာကြောင့်စားနပ်ရိက္ခာပြက်လက်တာတွေကိုကြုံတွေ့ခဲ့ရတာတွေလည်းရှိခဲ့ပါတယ်။လက်ရှိမှာလည်းဒေသခံတွေရဲ့အ धिक အရေးကြီးတဲ့စံတင်သွင်းယူခွင့်ကိုကန့်သတ်ထားတာကြောင့်ဒေသခံတွေအတွက်စားနပ်ရိက္ခာပြက်လက်မှာကိုစိုးရိမ်နေကြပါတယ်။ဒလက်ချောင်းကြီးဟာအုပ်စုအတွင်းကိုစံတည်ခွင့်ကတ်တတ်ထားတယ်လို့ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူးခင်ဗျာ။